1896ခုနှစ်မတ်လ23ရက်ကြာသပတေးနေ့မှာမွေးဖွားခဲ့တဲ့ရုပ်ချက်စာဆိုငြိမ်းချမ်းရေးပြည်သူ့ကဆရာကြီးသခင်ကိုရိုမိုင်းဟာမြန်မာနိုင်ငံရဲ့စာပေနဲ့နိုင်ငံရေးသမိုင်းမှာအထင်ရှားဆုံးပုဂ္ဂိုလ်ကြီးတစ်ဦးဖြစ်ပါတယ်။ဒါကြောင့်ဒီကနေ့ကြာရောက်တဲ့ဆရာကြီးရဲ့မွေးနေ့မှာသူ့ကိုတက်ရှိထင်ရှားကြုံတွေ့လိုက်ရတဲ့သတင်းစာဆရာကြီးဟန်သာဝရီဦးဝင်းတင်ကဆရာကြီးနဲ့ပတ်သက်ပြီးသူ့ရဲ့စာပေနိုင်ငံရေးနဲ့ပုဂ္ဂလိကဘဝအနစ်နာခံမှုဆိုတဲ့အချက်၃ချက်ကိုပြောပါတယ်။စာပေနဲ့ပတ်သက်ပြီးပြောပြတာကဒီလိုပါ
။ဆရာကြီးရဲ့စာရီးယာရီကြည့်မယ်ဆိုရင်သူ့ရဲ့စာပေအရေးသားစာပေပုံတရာဆရာဒီနေ့လိုက်ပြီးတော့ရေးတတ်တယ်ဒီနေ့မရှိဘူးဆိုတာမျိုးချက်ကောင်းဖြစ်နိုင်တယ်။သို့တော့ဒါပဲပြောပြောဆရာကြီးရေးခဲ့တဲ့ကဗျာရီစာရီးထဲမှာဒီလိုကြီးညချေအောက်ကလွံ့မြောက်ကြီးဇာတိမန်ဒီမြစ်ပြစိတ်စတယ်။ဒီလိုဟာရင်းနဲ့ထပ်နာခါတဲ့ခါကြတော့ဆရာကြီးရဲ့ကဗျာရီဟာဒီနေ့ဒီထွန်းတောက်နေသေးပဲရှိသေးတယ်။ဥပမာဆိုတော့ဆရာကြီးရေးခဲ့တဲ့ထချင်လူကိုအမိတင်ရတဲ့ဟုတ်လားဒီမချင်းတောင်းတော်သားကြီးရဲ့အမိတင်ကောင်းမှုများမှာထားပါဆိုရဲဒီကဗျာမျိုးဟာဟဲ့လားသူကလည်းတော့ကွာဒီပါမချင်းတင်နေစိတ်ကဒီနေ့ကန်ဆွေးရတဲ့ဟာဒီအဲ့တော့မင်းတို့ကြောင်းသားကြီးရဲ့ဒီဇင်းရဲ့မှာငါ့ကိုစိတ်ဆုံးရတာတင်တယ်လည်းကွာဆိုရဲစိတ်ဓာတ်မျိုးဒီလိုအယူဆမျိုးတွေဟာဒီနေ့ဒီအမှန်နဲ့ပြည့်နေတော့မယ်လို့ပြောကြည့်ပါလေ
ဟုတ်ပါတယ်ဆရာကြီးသခင်ကိုရိုမိုင်းဟာအဖိနှိတ်ခံမြန်မာနိုင်ငံသားတွေလွတ်မြောက်ပြီးငြိမ်းချမ်းသာယာဝါပြောတဲ့ဖိနှိတ်ဗိုလ်ချမှုမရှိတဲ့လူအဖွဲ့အစည်းတစ်ခုတည်ထောင်နိုင်ဖို့မျိုးဆက်သစ်တွေကိုမြေတောင်မြောက်အားပေးနိုင်ခဲ့တဲ့မျိုးချစ်စာဆိုပညာရှင်ကြီးအဖြစ်နဲ့သမိုင်းမှတ်တိုင်ဆိုင်နိုင်ခဲ့သူပါဆရာကြီးသခင်ကိုရိုမိုင်းရဲ့နိုင်ငံရေးနဲ့ပတ်သက်တဲ့ငြိမ်းချမ်းရေးလှုပ်ရှားမှုကိုလည်းဆရာဦးဝင်းတင်ကအခုလိုပြောပြပါတယ
်1950တဝိုင်းလောက်ကျွန်တော်ဒီသတင်းစာဆရာတို့ကပြစ်လာတဲ့အချိန်မှာအဲ့1950တဝိုင်းလောက်မှာဒီလေးစစ်ကြီးရဲ့တန်းကြောင့်ဒီလူတွေရဲ့ဒုက္ခအဝိနာတွေကလည်းဘလို့ကြီးမားတဲ့အနေအထားနဲ့ရှိနေတယ်အဲ့ဒီအချိန်မှာဆရာကြီးကဒီဉာဏ်ရည်အတွက်ကိုကျတော်ရီနဲ့ကြိုးစားတယ်တော့ပြင်ကြတဲ့ခါကျတော့သူ့ရဲ့နိုင်ငံရေးတပည့်ပေါင်းများနဲ့တွဲပြီးတော့ဒီဉာဏ်ရည်အဖွဲ့တွေကထူထောင်ပြီးတော့လုပ်ခဲ့တယ်ပေါ့အဲ့ဒီတည်းမှာသူ့ရဲ့အဓိကဆောင်မှုကတော့သူ့မသားကိုမနာဆိုတဲ့ခါနဲ့လုပ်ခဲ့တယ်အဲရှိခဲ့ပါလေအဲ့ဒီဒီသဘောထားဟာမျက်မှောက်ကာလမှာကျွန်တော်တို့ဒီဉာဏ်ရည်ကိုသုချားနေတဲ့အခါမှာလည်းဒီဆရာကြီးရဲ့ဒီဉာဏ်ရည်စိတ်တက်တွေကိုကျွန်တော်မမနာယူရမယ်လို့ကျွန်တော်အဲ့လိုပဲသဘောပေါက်ခဲ့ပါတယ
်ဆရာဦးဝင်းတဲ့နောက်ဆုံးပြောပြတာကဆရာကြီးသခင်ကိုရိုမိုင်းဟာအာနာရှိသူတွေနဲ့ကျွမ်းဝင်ပတ်သက်ပေမဲ့ပုဂ္ဂလိကအခွင့်အရေးမယူခဲ့တာတသက်တာလုံးချိုးချံချွေတာသွားတာကိုစံနမူနာယူစရာကောင်းတယ်လို့အခုလိုပြောပြပါတယ
်ကျွန်တော်အမိဒီလောက်ဆိုလို့ချင်းဆရာကြီးကကျောင်းမျိုးစံကြောင်းရက်ပဲဆက်လာလာမှနေပါအဲ့ဒီခါမှာကျွန်တော်ဆရာကြီးကိုသွားပြီးတော့ကြည့်ခဲ့ဆရာကြီးကဘာအဆောင်ရောမှမရှိဘာပစ္စည်းမှမရှိပဲနဲ့ဆရာကြီးရှိဖြားလေးပေါ်မှာဆောင်းလေးတစ်ပြည့်ကောင်းလေးတစ်လုံးနဲ့ဒီလာပဲအဲ့တော့ဆရာကြီးကအနာရတော့တယ်ဆက်ကပလာသွားတယ်မှာပြည့်ရဲ့ဒီပဲသားမိကြီးအဲ့ဒီရဲ့ငူလို့ပုံကတည်းကဒီပါကြီးအများကြီးပါဝင်ကြတာပဲဒီပုံကိုယ်ကြီးကလည်းအများကြီးသူ့ကိုပတ်မှုရှင်တဲ့သဘောတွေရှိတယ်သဘောရှင်တဲ့သူ့ကိုနိုင်ငံအားဖြင့်တကြောင်လို့လုပ်ရှင်တဲ့ဒီလိုအားတွေလည်းရှိခဲ့တယ်ဘယ်တော့မှရှိရှိဆရာကြီးကအနာလက်ရှိပုံကိုယ်များအစိုးရဖွယ်များရဲ့ဖြားရောက်မှုကြီးပြေးဆောင်မှုကြီးလုံးဝလက်မခံမင်းနဲ့ဖြည်းဖြည်းနဲ့ပဲနေခဲ့တယ်နော်ဒါပြေကိုဆရာကြီးက1955လောက်မှာရှင်စာရင်းစုတဲ့ဉာဏ်ရည်စုကိုရခဲ့တယ်ဒီချူရတယ်ဆိုတာလေအဲ့ဒီချိန်အခါနဲ့ပြီလို့ရှိရင်ဘူကြီးအားဖြင့်အလိုများပြားတဲ့ကိုကြည့်တယ်သူတို့အမတကားတို့ဘာလို့ညာတို့ပြေးတာကြည့်ပါလေသူတို့ဒါလေးကိုလည်းအကုန်လုံးကဆရာကြီးကနိုင်ငံရေးတပည့်များကိုဖွဲ့ဝင်ပြီးလာလို့နိုင်ငံရေးဖွဲ့စည်းများကိုပြီးလာလို့လည်းလုပ်ပြောရှင်းရဲလည်းနေခဲ့တာဒီနောက်ဆုံးပြီးကြတော့64ခုနဲ့မှဒီပြေလွန်သွားတော့ဒါရီကဖြစ်ရင်တော့နိုင်ငံရေးသမားတိုင်းလူမှုနာယူခြင်းနဲ့စိတ်ဓာတ်ဖြစ်တဲ့နိုင်ငံရေးကိုသိဝင်သားတဲ့လောလောလောသားများလည်းဆရာကြီးရဲ့ဒီအနစ်နာခံမှုကြီးကိုအတူတူစတင်နေလို့ကျွန်တော်ပြောချင်ပါတယ်
။သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ပြောပြသွားတာပါ။